မြမချက်တဲ့ဖြည့်ရှိရေးကိုဥတီတဲ့အာချမ်းဘုံသဘောတူညီချက်900ကိုစစ်ခေါင်စီကပူပေါင်းဆောင်ရွက်တာရှိဘူးဆိုလို့ရှိရင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးရအောင်စဉ်းစားဖို့မလေးရှားနိုင်ငံကအစဉ်သင့်ရှိနေပါတယ်။ NUG နဲ့ဆွေးနွေးဖို့ဆန္ဒရှိမရှိနေလာတဲ့လွတ်တော်အမတ်ဝေါင်ချန်ရဲ့မိန့်ခွန်းကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကဒီကနေ့အောက်လွတ်တော်မှာဖြေကြားပြောဆိုခဲ့တာပါ။အာဆီယံသဘောတူညီချက်ကိုနေပြည်တော်ကပူပေါင်းဆောင်ရွက်မှုမရှိသေးကြောင်းပြီးခဲ့တဲ့တရင်းလာနေအာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးမှာတင်ပြခဲ့တဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဒါတုတ်ဆာဖူဒင်အဗ်ဒူလာကဆိုပါတယ်အာဆီယံဘက်ကမြန်မာဝင်မလာခင်ကတည်းကမလေးရှားနိုင်ငံဟာအပြူသဘောဆက်ဆံရေးလွယ်လွယ်ကူကူဖြစ်အောင်လုပ်ခဲ့တဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်လို့လည်းအောက်လွတ်တော်မှာဂလိသူကပြောပါတယ်စစ်ကောင်စီကအာဆီယံသဘောတူညီချက်ကိုအောက်တဲ့ဖော်ရမှာတိုးတက်မှုမရှိဘူးဆိုရင်အောက်တိုဘာ26 27မှာကျင်းပမယ်အာဆီယံထိပ်သီးညီပိုင်းကမှစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဖို့မလေးရှားမှာသဘောထားရှိပါတယ်လို့သူကဖြေကြားခဲ့ပါတယ်